လသမဂလူခွင့်ရေးအထူးကိုယ်စားလှယ်မင်းရှန်ဟင်ဒီဟာသူ့ရဲ့၆ကျင်းမြောက်မြန်မာပြည်ခီးစဉ်ကိုဒီကနေ့မှစတင်လိုက်ပါပြီ။ဆန်ရက်တာကြာမြင့်မဲ့ဒီပြည်စဉ်အတွင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အပါအဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဇုန်တို့ကိုလည်းတွားရောက်ဖို့စီစဉ်ထားပေမယ့်လို့လုံခြုံရေးအခြေအနေကြောင့်တချို့နေရာတွေတွားရောက်ခွင့်ကိုတော့ပိတ်ပင်ထားပါတယ်။အပြည့်အစုံကိုတော့ကိုထက်အောင်ကတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံတွင်းလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာမယ်ကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ်မစ္စဟီလီဟာဒီကနေ့ရန်ကုန်မြို့မှာဆက်သွယ်ဥပဒေပုံမှန်ပြင်ဆင်မှုကြိုးစားနေသူတွေအပါအဝင်ကမန်တိုင်းသားဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရုံးမှာတွေ့ဆုံခဲ့တာပါမစ္စဟီလီရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရုံးရဲ့ပြင်ချာရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ကမန်ဖွဲ့နဲ့တွေ့ရတယ်နော်ဒီ66ဂါကြီးနဲ့ပတ်သက်လို့ဘယ်လိုရှာနေလဲဦးဇင်းဘောဒီရက်ပေးပေးကြည့်နေသေးတယ်
။မြေကျန်တဲ့ဟာတွေကဒီရွေထဲမှာပဲဖြစ်ပေါ်များတယ်
။ဒီကနေ့ညနေပိုင်းမှာမစ္စံဟီလီနဲ့တွေ့ဆုံမှုရှိတဲ့ကုလသမဂ္ဂကလေးတငယ်များရှမ်းပုံမျိုးအဖွဲ့ UNICEF ရဲ့ဌာနကိုယ်စားလှယ်ကတော့မြန်မာနိုင်ငံအတွင်းကလေးတငယ်အရေးနဲ့ပတ်သက်လို့ကြံရှိနေသေးတဲ့ကိစ္စရပ်တွေကိုအလေးထားဆွေးနွေးတော့ဖို့ရှိတယ်လို့ VOE ကပြောပါတယ
်။ UNICEF ဆက်ပြီးလိုက်လာကြည့်progresses relating to children's rights
but also in the Myanmar nation the clean and clean eating namaka can see need the single care samu rine patalu clean and rigu tayaw nai ne chang wa rigu sin ni taw wu shi ya de thu thiet do prisa phit bwa ya de la ni ma ni tha ne clean and rigu ye go pyo so tin na taw wu shi ya de
da pye kula tamaka ne twei song ka de sat sei upari pin sin ye ne pou ma 66 ka ji chat tain pe go u saung lo sha ni du rine ga pan myama apwe ye program director massa ji u ga do လက်တလို့တင်သမားတွေဖန်ဆီးခံရတာအပါဝင်အများပြည်သူလေးလာနိုင်မှုချပြထားတဲ့စက်သွေးရေးဥပဒေမူကြမ်းရဲ့အားနည်းချက်တွေနဲ့ပတ်သက်လို့မစ္စံဟီလီကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။ဟုတ်အဓိကအချက်ကျွန်တော်တို့ပြောခဲ့တဲ့အချက်ကဟိုရှေ့နေ့ကပြည်ထောင်စုသတ်တော် website မှာစက်သွေးရေးဥပဒေကြီးကြီးဥပဒေကျန်းဆိုပြီးတော့သူတို့နှိမ့်တင်လိုက်ပါတယ်။နောက်တင်လာရတဲ့မှာလည်းသူတို့ထည့်သွင်းလိုက်တယ်။အဲချင်းချင်းလိုက်တဲ့အချက်မှာသူတို့က66ကကြီးဖို့ပဲအဓိကဆောင်းပြီးလောက်ထားဖြစ်ကြရတယ်။14ချက်လောက်ကိုသူတို့ကဥပဒေမူကြမ်းအနေနဲ့တင်လင်းလာတယ်။အဲ့ဒီ၄ချက်ကလေကျွန်တော်တို့တောင်းဆိုတဲ့အချက်ဒီဟိုတော်တော်များများ cover မဖြစ်ဘူးပေါ့နော်။နောက်မြန်မြန်တစ်ထက်ဒီဟာကြီးကိုအတိအကျဆန်းလိုက်မှစိုးရိမ်နေပေါ့နော်။စိုးရိမ်လို့ဆိုကျွန်တော်တို့အဲ့ဒီကျွန်တော်တို့ရဲ့စိုးရိမ်မှုတွေကိုကျွန်တော်တို့ကပြောပြခဲ့တာပါ
။လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဟာဒီခီးစဉ်အတွင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့အပါအဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဆောင်ဆွေနေရာတို့ကိုလည်းတွားရောက်လည်လာဖို့စီစဉ်ထားတဲ့အကြောင်းအကြံဉာဏ်ပြောဆိုထားပါတယ်။အရင်တစ်ခေါက်တွေမှာတော့ဘယ်နေရာတွေတွားရောက်မယ်ဆိုတာကိုခီးစဉ်မစတင်ခဲ့တဲ့ကအခြေတဝင့်သတင်းထုတ်ပြန်ထားကြပါတယ်။တစ်ဆက်တည်းမှာပဲလုံခြုံရေးအခြေအနေတချို့ကြောင့်မစ္စံဟီလီရဲ့ခီးစဉ်တချို့ကိုတွားရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကဆိုထားပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ဘယ်လိုနေရာတွေကိုတွားခွင့်ပြုမှာမဖြစ်ဘူးဆိုတာကိုတိတိကျကျပြောဆိုထားခြင်းမရှိသလိုကုလထုတ်ကိုယ်စားလှယ်ကိုတီးပေးပြောကြားပြီးမှသာမီဒီယာကိုထုတ်ဖော်ပြောကြားသွားမယ်လို့အစိုးရထိပ်ပိုင်းကောက်ဆောင်တို့ကပြောပါတယ်။ဒါပြင်မစ္စံဟီလီရဲ့ဒီခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ကောင်စီကချမှတ်ထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိသေးဘို့အစိုးရကအတိအပြည့်အကြောင်းကြားထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာသူကိုယ်စားလှယ်မစ္စံဟီလီရဲ့ဒီခီးစဉ်ဟာဇူလိုင်10ရက်နေ့ကနေ21ရက်နေ့အထိ7ရက်တာကြာမြင့်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့တွေးဆချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတင်ပြသွားဖို့ရှိပါတယ်ခင်ဗျာ။